မြန်မာနိုင်ငံတွင်းကပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးရေးယူနိုင်ဖို့နဲ့ကျူးလွန်ခံရသူတွေကိုတရားဥပဒေရဲ့အကျိုးခံစားခွင့်ရစေရေးနိုင်ငံတကာအတိုင်းအဝန်ကတပ်စွမ်းသမျှဆောင်ရွက်ကြရမယ်လို့လူ့ခွင့်ရေးဆိုင်ရာနိုင်ငံတကာအဖွဲ့ကြီး FIDH နိုးစတုန်းအန်တန်ကွက်ရှင်းအန်အန်ဆာအွန်ဒ်အကောင့်တေဘီလီတီဖော်ခရိုင်းမ်စ်အင်မြန်မာဆိုတဲ့အစီအစဉ်ခန်းစားတဲ့မှာတော့မြန်မာနိုင်ငံတွင်းကရာဇဝတ်မှုတွေအတွက်တာဝန်ခံမှုနဲ့ပတ်သက်တဲ့မိခွန်းရဲ့အပေါ်ဖြေတွေနောက်ရှုပ်ထွေးလာတဲ့နိုင်ငံတကာတရားစီရင်ရေးယန္တရားနဲ့ပတ်သက်ပြီးနားလည်လာအောင်နဲ့မြန်မာနိုင်ငံရဲ့အခြေအနေမှာဘလို့အသုံးချနိုင်မလဲဆိုတာတွေကိုဖော်ပြထားပါတယ်မြ တဲ့အကြောင်းအဲ့ဒီနောက်မှာတော့မြန်မာနိုင်ငံတွင်ပြင်းမှုကျူးလွန်သူတွေပြစ်ဒဏ်ကလူငင်းခွင့်ရနေတဲ့အခြေအနေကိုအဆုံးသတ်ပြီးကျူးလွန်ခံရသူတွေတရားမျှတမှုရှိရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းဘက်ကလိုအပ်တဲ့လုပ်ငန်းစဉ်တွေအပေါ်အပြည့်အဝထောက်ပံ့ပေးရမယ့်အချိန်ဖြစ်တယ်လို့ FIDH ရဲ့အတွင်းမှုချုပ်အော့စီယန်ဘာမာရဲ့တာဝန်ခံဒေးဗစ်စထော့ဟတ်ကပြောပါတယ်အခုချိန်မှာမြန်မာနိုင်ငံတွင်းကပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်ပြီးအထောက်အထားတွေစုဆောင်းတရားစွဲဆိုရေးလုပ်ငန်းတွေဆောင်ရွက်ပြီးတာဝန်ခံမှုဆိုင်ရာပြည်တွင်းပြည်ပရန်တရားတွေထူထောင်မှုကိုအားပေးပြီးပြစ်မှုကျူးလွန်ခံရသူတွေဘက်ကတရားဥပဒေချောင်းအရဆောင်ရွက်လာနိုင်စေရေးထောက်ပံ့ပေးရမယ်တိတ်ပြီးတော့အရေးကြီးတဲ့အချိန်ဖြစ်တယ်လို့လည်းအစင်ခန်းဆောင်မှာဖော်ပြထားပါတယ်ရှင်